မြန်မာနိုင်ငံမှာစစ်တပ်ရဲ့ကန့်သက်ပိတ်ပင်မှုတွေကြားကပဲစစ်ကောင်စီစန့်ကျင်ရေးအင်အားစုတွေဟာလူမှုကွန်ရက်နဲ့အွန်လိုင်းကိုအသုံးချပြီးတော့ဒေါ်လာတန်းနဲ့ချီရန်ပုံငွေတွေရနိုင်အောင်ရှာနိုင်ကြတဲ့အကြောင်းနဲ့ဒီရန်ပုံငွေတွေကိုပြည်သူအများပြားကထည့်ဝင်ပံ့ပိုးတာဖြစ်တဲ့အကြောင်းဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်အခြေစိုက်နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ ICG ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဒီလိုငွေကြေးပေးပို့တာတွေကိုစစ်ကောင်စီအနေနဲ့ဟန်တားနိုင်ခြင်းမရှိတဲ့အကြောင်းအများပြည်သူထောက်ပံ့တဲ့စစ်မြမဒေါ်လာရဲ့နောက်ွယ်ကငွေကြေးပံ့ပိုးမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်တဲ့ ICG ရဲ့အစီရင်ခံစာမှာဖော်ပြပါရှိတာပါဒီလိုစစ်ကောင်စီစန့်ကျင်အဖွဲ့အစည်းတွေစီကိုငွေကြေးစီးဆင်းမှုတွေဟာနိုင်ငံတကာနဲ့ပြည်တွင်းအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေနဲ့ညီဆွန်းမှုရှိမရှိပြည်ပအစိုးရတွေကအနီးကပ်စောင့်ကြည့်နေကြောင်းကိုလည်းမြမရေးလေးလာတဲ့ကြွမ်းကျင်သူတွေကပြောဆိုတာကို South China Morning Post သတင်းစာမှာရေးသားဖော်ပြပါတယ်မြမဒေါ်လာရဲ့အတွက်အဓိကချားတဲ့တန်းရာချီရှိနိုင်တဲ့ရန်ပုံငွေတွေကိုစစ်ကောင်စီဘက်ကသတိမထားမိပဲဒေါ်လာရင်းအင်အားစုတွေလက်ထက်ရောက်နေပေမဲ့လည်းစစ်ကောင်စီဘက်ကကန့်သက်ပိတ်ပင်မှုတွေကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာအကြီးအကျယ်ထိခိုက်နေပါတယ်လို့ ICG ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးတန်းအကြံပေးတွမ်ခီယာကလည်းပြောဆိုပါတယ်အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေငွေကြေးမလုံလောက်ပဲလုပ်ငန်းလဲပတ်ရေးအခက်အခဲဖြစ်အောင်စစ်ကောင်စီဘက်ကတင်းကျပ်ကန့်သက်ထားချိန်မှာပဲအလှူရှင်တွေနိုင်ငံတကာအလှူရှင်တွေအနေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကနေတဆင့်နီးလန်းပေါင်းစုံတုံးပြီးတော့ပဋိပက္ခဖြစ်ပွားရာနေရာတွေကအခက်တွေ့နေတဲ့သူတွေစီကိုရောက်အောင်ကူညီပေးတင်ကြောင်းကိုလည်းအကြံပြုထားပါတယ်ရှင်